မြန်မာနိုင်ငံအတွင်းကထွက်ပြေးလာတဲ့ဒုက္ခသည်2000တွေမဲဆောင်မြို့နယ်မြရီမြို့ကအမှတ်1ချစ်ကြည်တရာမှာချက်ချင်းဒီအသင်းတွေကနေတဆင့်လူသားချင်းစာနာမှုအကူအညီတွေပေးသွားမယ်လို့ထိုင်းတာဝန်ရှိသူတွေကပြောထားပါဗျ။ဒီအကူအညီတွေကိုမတ်လ25ရက်နေ့မှာစတင်မယ်အကြောင်းကိုလည်းဘန်ကောက်ဖို့သတင်းစာမှာရေးသားထားပါဗျ။လူသားချင်းစာနာမှုအကူအညီပေးတဲ့အခမ်းအနားကိုလာအိုနိုင်ငံကမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်တက်ရောက်ဖို့ရှိနေပြီးတော့အာဆီယံအဖွဲ့အစည်းကကြီးကြပ်သွားမှာပါ။မြန်မာနိုင်ငံအတွင်းမှာပိုပြီးဆိုးလာတဲ့ပြိပက္ခတွေကြောင့်ဒီနှစ်အတွင်းထိုင်းနိုင်ငံကိုမြန်မာနိုင်ငံသား6000နဲ့8000ကြာနောက်ထပ်ရောက်လာနိုင်တယ်လို့လည်းထိုင်းလုံခြုံရေးဆိုင်ရာအဖွဲ့အစည်းတွေကခန့်မှန်းထားပါတယ်။လောလောဆယ်မြန်မာနေဆက်မှာလူပေါင်း8000လောက်အထိလက်ခံကြိုးဆိုနိုင်တဲ့ယာယီခုံလုံးရေးစခန်း123ခုဖွင့်နေထားတယ်လို့လည်းဘန်ကောက်ပို့သတင်းစာမှာရေးသားထားပါတယ်ရှင်။